မေရိကန်ပြည်တော်စုနယူးယောက်မြို့မှာအင်္ဂါနေ့ကအကြမ်းဖက်တိုက်ခိုက်ခဲ့သူလို့သံသယရှိခံရသူဟာ DV Visa အစီအစဉ်နဲ့အမေရိကန်ပြည်တော်စုကိုရောက်လာသူဖြစ်တာမို့ DV Visa အစီအစဉ်ကိုသမ္မတဒိုနယ်ထရမ့်ကပြစ်တင်ပြောဆိုလိုက်ပါတယ်။ VOA သတင်းတော့ Steve Harman အင်ဂျီရောကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ပြောပြမှာဖြစ်ပါတယ်
။နယူးယောက်ရဲတပ်ဖွဲ့ကအကြမ်းဖက်တိုက်ခိုက်ခံလိုက်ရတဲ့နေရာကိုဗဟုသုနေကသွားရောက်ကြည့်ရှုတဲ့ချိန်ထဲမှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ကလည်းသူအနေနဲ့ DV Visa ကဆမ်းမဲ့အစီအစဉ်ကိုဖျက်သိမ်းဖို့လွှတ်တော်ကိုချက်ချင်းလှုပ်ဆွေခြင်းလေလို့သတင်းတော်တွေကိုပြောလိုက်ပါတယ်။ DV Visa ကဆမ်းမဲ့အစီအစဉ်ကြောင့်ဒီတိုက်ခိုက်မှုကိုကျူးလွန်သူလို့တန်တရားရှိသူဟာလွန်ခဲ့9နှစ်ကအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ရခဲ့တာလို့သမ္မတ Trump ကပြစ်တင်လိုက်ပါတယ
်။ Diversity lottery sounds nice. It's not nice. It's not good. It's not good. It has
DV Visa ကဆမ်းမဲ့အစီအစဉ်နဲ့ကြားရတာပဲကောင်းပါတယ်။ဒါပေမဲ့တကယ်တမ်းကျမကောင်းပါဘူး။ဘယ်တော့မှမကောင်းခဲ့ပါဘူး။တော်ကျွန်တော်တို့ဆော့ကန်းခွက်လာခဲ့တာပ
ါသမ္မတ Trump ကတော့သူ့အနေနဲ့လူတူတယောက်ချင်းစီရဲ့အီချင်းပေါ်မှာမူတီပြီးရွေးတာကိုပို့ပြီးနှက်သက်တယ်လို့ပြောပါရယ်အဲ့လိုလှုပ်လိုက်ခြင်းအားဖြင့် American နိုင်ငံရဲ့လုံခြုံရေးနဲ့စီးပွားရေးကိုပို့ပြီးတော့ကောင်းလာစေမှာဖြစ်တယ်လို့သူကယုံကြည်နေပါတယ
် And we want to get rid of chain migration this man that came in
ကျွန်တော်အနေနဲ့ဒီပေါ်သူအခြေခံပြည်ရွှေပြောင်းဝင်ရောက်လာမှုစနစ်ကြီးကိုဖယ်ရှားပြစ်ချင်ပါတယ်ဒီရောက်လာတဲ့လူတယောက်သူ့နဲ့သူမိသားစုတွေခေါ်လာတဲ့သူကဒီလိုဝင်လာတဲ့သူဓမ္မမို့ဝင်လာကြမဲ့သူ23ယောက်တည်းကအဓိကကြားတဲ့သူအဓိကဆက်သွယ်ရမဲ့သူဖြစ်နေတာကလက်ခံနိုင်ကြမရှိပါဘူး
။ဒါပြင်သမတ်ထရမ့်ကဒီဗီကန်ဆမ်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီမိုကရက်ပါတီရဲ့ထိတ်တန့်လွှတ်တော်အမတ်ကိုလည်း Twitter ကနေပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်။ဒီပေါ်မှာဒီမိုကရက်တွေကပြင်းပြထန်ထန်တုံ့ပြန်ခဲ့ကြပြီးတော့ညော့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူမိုကသမတ်ထရမ့်ဟာဒီတိုက်ခိုက်မှုကိုနိုင်ငံရေးအရအသုံးချနေတယ်လို့ပြောလိုက်ပါတယ
်။ The president's tweets I think were not helpful.I don't think they were factual.
သမတ်ထရမ့်ကတော့ညီးတာတွေကအထောက်အကူမဖြစ်ပါဘူး။အချက်နဲ့အချက်နဲ့မှန်တယ်လို့မထင်ပါဘူး။ဒါတွေကသူများကိုလက်ညှိုးထိုးပစ်တင်ဖို့နဲ့နိုင်ငံရေးအရာအသုံးချနေတယ်လို့ကျွန်တော်ထင်ပါတယ်။သူကဒီဗီကန်ဆန်းမဲ့အစီအစဉ်နဲ့ဆိုင်တဲ့ပြည်ဝင်ခွင့်မူဝါဒကိုညှိညွန်ပြီးအဲ့ဒီပြည်ဝင်ခွင့်ဆိုင်ရာမူဝါဒကိုအတည်ပြုခဲ့သူတွေကိုပစ်တင်နေပါတယ်
။ဒီဗီဗီဇာကန်ဆန်းမဲ့အစီအစဉ်ကိုရဆိုင်းလိုက်လို့လေအမေရိကန်ရဲ့လုံခြုံရေးတိုးတက်လာမယ်လို့မထင်ကြောင်းဂျော့ဂျ်ဝါရှင်တန်တက္ကသိုလ်ကအကြမ်းဖက်ဝါဒကိုလေ့လာနေတဲ့သူတွေဒီ Bennett Clifford ကပြောပါတယ
် We're not only facing an international terrorism problem in terms of people from overseas coming here that's less of an issue than
လူတွေအနေနဲ့ဆိုရင်ကျွန်တော်တို့ဟာပြည်ပကနေဒီကိုလာကြတဲ့လူတွေစီကပဲနိုင်ငံတကာအကြမ်းဖက်ဝါဒပြဿနာကိုရင်ဆိုင်နေရတာမဟုတ်ပါဘူးဒီပြဿနာကပြည်တွင်းမှာပေါက်ဖွားတဲ့အဆုံးရောက်ဝါဒထက်နည်းတယ်လို့ထင်ပါတယ်အမေရိကန်ပြည်အောင်စုမှာမွေးဖွားကြီးပြင်းတဲ့သူတွေကလည်းဒီလိုအကြမ်းဖက်အဆုံးရောက်ဝါဒလမ်းကြောင်းအတိုင်းကိုသွားနေပါတယ
်ဒါပြင်သမ္မတ Trump ကအမေရိကန်တရားရေးစနစ်ကိုလည်းအခြေခံအပြောင်းအလဲတွေလုပ်ဖို့အကြံပြုလိုက်ပြီးတော့အမေရိကန်တရားရေးစနစ်အနေနဲ့ညွှန်းညွှန်းမှာအင်ဂါနီကတိုက်ခိုက်ခဲ့တဲ့သူတို့အကြမ်းဖက်သမားတွေကိုမြန်မြန်ဆန်ဆန်နဲ့ပြင်းပြင်းထန်ထန်အရေးယူကြိုက်တဲ့ဖြေရှင်းဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ